မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာလူမှုရေးနိုင်ငံရေးစီးပွားရေးအရာပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ထားတဲ့အခြေအနေနောက်အစိုးရရဲ့မူဝါဒတွေကိုထိုင်းလုပ်ငန်းရှင်တွေကိုရှင်းလင်းတင်ပြတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာ Insight 2019အခမ်းအနားမှာဒေါက်တာဆန်းစုကြည်ကဗီဒီယိုကနေတစ်စင်မိကုန်းပေးပို့ခဲ့တာပါ။ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိမ်ကြီးထိုင်းတင်ပြထားတာနားဆင်ပါရှင
် Your investments will be welcomed enthusiastically. Your support to Myanmar's economic developmentFor a brighter future will be met with strong commitment and cooperation on our part.
ရင်းနှီးမြှုပ်နှံမှုတွေကိုအားသက်ပြီးတော့ကြိုးဆိုမှာပါ။ပိုးပြီတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြန်မာစီးပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းခက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်။တိုးတက်စီပင်တဲ့အနာဂတ်ကိုဥတည်ကြမယ်။စိတ်လုံရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့မြန်မာ Insight 2019ဆွေးနွေးပွဲကိုနိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဗီဒီယိုနဲ့မင်ကွန်းပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမူဝါဒနဲ့ဥပဒေပိုင်းတိုးတက်မှုတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုအသိပေးတဲ့ဆွေးနွေးတဲ့အခမ်းအနားဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကနေပူးပေါင်းဆောင်ရွက်လိုပါတယ်လို့နိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ Thailand is one of the great development success stories of the past few decades. In one generation,
ဒီကနေ့ဆယ်စုနှစ်အနည်းငယ်အတွင်းအောင်မြင်ဖွံ့ဖြိုးမှုကြီးတွေထဲမှာထိုင်းနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။စည်ရင်မွေးတည်မှုကိုစံချိန်ပြင်လျှော့ချနိုင်ရပြီးရေရှည်တည်တံ့တဲ့အားကောင်းတဲ့ဖွံ့ဖြိုးမှုနဲ့အတူမျိုးဆက်တစ်ခုအတွင်းမှာဝင်ငွေမြင့်တဲ့စီးပွားရေးကိုအောင်မြင်မြင်အသွင်ကျောင်းနိုင်ခဲ့ပါတယ်။အာရှရဲ့ဆက်လက်တိုးတက်မှုကိုအပြည့်အဝရယူနိုင်ဖို့ကြိုးစားနေတဲ့မြန်မာအနေနဲ့နှစ်နိုင်ငံပြည်သူတွေအကျိုးမြတ်အတွက်ထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ပြီးထိုင်းနိုင်ငံစီကတည်ယူနိုင်ဖို့လို့ညွှန်လင်းပါတယ်။ကျမတို့နိုင်ငံမှာစိန်ခေါ်အကဲစမ်းချက်အများပြားနဲ့ကြုံတွေ့နေရပေမဲ့လည်းတည်ငြိမ်မှုနဲ့စီးပွားရေးခွင့်ပြုမှုကြားမှာဟန်ချက်ညီအောင်အောင်မြင်မြင်ထိမ့်ညှထားနိုင်ရဲဆိုတာစီးပွားရေးခွင့်ပြုတိုးတက်မှုနှုံမြင့်မားမှုကသက်တည်ပ
ါထိုင်းနိုင်ငံရဲ့ PTTEP ရေနံရှာဖွေတူဖို့ရေလုပ်ငန်းကြီးကမြန်မာနိုင်ငံမုတ်တမပင်လယ်ခွေမှာဇော်တိကတဘာဝဓာတ်ငွေလောက်ကွန်မှာလုပ်ငန်းတွေဆောင်ရွက်ဖို့2019ခုနှစ်အတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်အသုံးပြုဖို့ခန့်မှန်းထားကြောင်းသိရတဲ့အတွက်လဲကျေနပ်အားရဖြစ်နေကြောင်းဒေါ်ဆန်းစုကြည်ကမင်ကုန်းမှာထည့်သွင်းပြောဆိုပါတယ်။ဒါ့အပြင်ရန်ကုန်တီလဝါကနေမြောက်ပဒီမဲဆောက်ဘန်ကောက်လမ်းကြောင်းတစ်လျှောက်ပို့ဆောင်ဆက်သွယ်ရေးအတွက်ကုန်စည်ပို့ဆောင်ရေးကုမ္ပဏီတွေကိုမြန်မာနဲ့ထိုင်းနိုင်ငံတို့ကမကြာခင်မှာလုတ်ပိုင်ခွင့်လိုင်စင်တွေထုတ်ပေးတော့မှာဖြစ်ကြောင်းနဲ့မြန်မာလူထုဝင်ငွေကောင်းလာလို့နိုင်ငံကုန်သွယ်ရေးတိုးတက်လာတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့ပါတယ
် I'm particularly pleased to report that bilateral border trade between Myanmar and Thailand topped $2.28 million as of May of the current fiscal year
လက်ရှိဘဏ္ဍာနှစ်ရဲ့နေလအထိမြန်မာနဲ့ထိုင်းနိုင်ငံကြားရေဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ1.18 billion ထိကျော်လွန်ခဲ့တဲ့အပေါ်စမအနေနဲ့အထူးပဲကျေနပ်အားရဖြစ်နေပါတယ်။ရေဆက်ကုန်သွယ်ရေးကလည်းဒီလိုကြီးထွားလာမှုမှာဆိုရင်ကျမတို့ဘက်ကစိုက်ပျိုးရေးနဲ့ရေထွက်ကုန်တင်ပို့မှုတိုးတက်ခဲ့ပြီးထိုင်းဘက်ကလည်းအလားတူတွင်းကုန်တွေတိုးတက်ခဲ့ရမှာအလှကုန်စားပေါက်ကုန်စက်ရန်ဒီယာအစိတ်ပိုင်းတွေနဲ့စက်မှုကုန်ကြမ်းတွေဘီလက်မြေနဲ့ဓာတ်မြေဩဇာလိုမျိုးကုန်ပစ္စည်းတွေတိုးတက်ခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အညီပဲစည်ရင်မွေးတည်မှုသတ်မှတ်ချက်အောက်မှာနေထိုင်ရတဲ့ကျမတို့လူဦးရေချိုးစားက2005ခုနှစ်မှာ 48.2 ရာခိုင်နှုန်းကနေ2019ခုနှစ်မှာ 24.8 ရာခိုင်နှုန်းထိထက်ဝက်လျှော့ကျခဲ့ပါတယ်ကျေးလက်နဲ့မြို့ပြဒေသနှစ်ခုစလုံးမှာစည်ရင်မွေးတည်မှုအခုလိုလျှော့ကျလာတဲ့အပေါ်မှာလည်းကျမအနေနဲ့အထူးပဲဝမ်းမြောက်မိပါတယ်မြန်မာနိုင်ငံမှာဝင်ငွေတိုးတက်လာတာနဲ့အမျှအရွေးသွေးလဲကောင်းပြီးကိုတက်နိုင်တဲ့ဈေးနှုန်းလဲဖြစ်တာကြောင့်ထိုင်းဘက်ကလူသုံးကုန်တွေပိုးပြီးဝယ်လူအားကောင်းလာပါတယ်
မြန်မာနိုင်ငံမှာလည်းနိုင်ငံသားယင်းနှီးချုပ်နှံမှုတွေကိုရည်ရွယ်ပြီးလူမှုရေးနိုင်ငံရေးအဖက်ဖက်ကပြုပြင်ပြောင်းလဲမှုတွေဆောက်ရွက်ထားပြီးတရားဥပဒေစိုးမိုးရေးကိုလည်းအလေးထားဆောက်ရွက်မယ်လို့နိုင်ငံတော်အထိုင်မြင်ကံပုဂ္ဂိုလ်ကမင်းကိုမှထည့်သွင်းပြောဆိုပါတယ
် Myanmar has been implementing a number of significant social, political and economic reformsaimed at creating new and exciting opportunities for international
investment.နောက်ထပ်ဒူဟာမြောက်လမ်းညွှန်ချက်တွေချမှတ်နိုင်မှုအတွက်ရှားဝေယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုကောင်းတွေကိုမြင့်တင်ဆောင်ရွက်မှုကနေတာတူညီမျှရှိပြီးကျွဲဝါးတဲ့လူမှုအတိုင်းဝိုင်းကိုတည်ဆောက်မှုနဲ့အတူသဟဇာတာရှိရှိတက်ကြွပြီးအားလုံးပါဝင်တဲ့ဖွံ့ဖြိုးမှုဖြစ်လာရေးအတွက်ရည်ရွယ်ပြီးမြမရင်းနှီးမြှုပ်နှံမှုအစည်းအဝေးအစီအစဉ်တက်ကိုလည်းဆောင်ရွက်နေပါတယ်။အရေးကြီးတဲ့အချက်ကတော့မြမနိုင်ငံအနေနဲ့ဈေးကွက်ကိုအခြေခံတဲ့စီးပွားရေးစီဆက်ပြီးအတွင်ကူးပြောင်းနေတာနဲ့အတူပဲကျမတို့ပြည်သူအားလုံးရဲ့အကျိုးစီးပွားနဲ့အခွင့်အရေးတွေကိုကာကွယ်ပေးနေတက်ကြွပြီးအားလုံးပါဝင်မှုရှိတဲ့အတိုင်းဝိုင်းဖြစ်ရေးအတွက်တရားဥပဒေစိုးမိုးရေးကိုအခြေခံရမှာဖြစ်ပါတယ်
။မြမစီးပွားရေးမဟာဗျူဟာမူဝါဒလက်ရှိအခင်းကျင်းတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြခဲ့ကြတဲ့ဘာသာမျိုးတော်ကမြန်မာ Insight 2019ဆွေးနွေးပွဲမှာတော့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးကျောင်းသူဝင်ကြီးဦးတောင်ထွန်းကမြန်မာနိုင်ငံမှာထိုင်းရင်းနှီးမြှုပ်နှံသူတွေအတွက်အခွင့်အလမ်းတွေနဲ့ပတ်သက်ပြီးလဲရှင်းပြခဲ့ပါတယ်။မြန်မာရဲ့ရေနံနဲ့သဘာဝဓာတ်ငွေရှာဖွေရေးကျန်းမာရေးခန္ဓာတို့မှာထိုင်းရင်းနှီးမြှုပ်နှံမှုတွေရဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းကဏ္ဍဟာဆိုရင်ထိုင်းလုပ်ငန်းတွေချက်ထွင်လုပ်ကိုင်နိုင်မဲ့အလားအလာကောင်းတွေရှိတဲ့လုပ်ငန်းကဏ္ဍတစ်ခုဖြစ်ကြောင်းလည်းပြောဆိုဝင်ကြီးဦးတောင်ထွန်းကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကဏ္ဍအလားအလာတွေကိုထောက်ပြပြီးထိုင်းနိုင်ငံရဲ့ဟိုတယ်စီမံခန့်ခွဲမှုလုပ်ငန်းစုကြီးဖြစ်တဲ့ Santara Hotels and Resorts Group ကမြန်မာနိုင်ငံမှာဟိုတယ်6လုံးပြင်ဆင်မွမ်းဖာမှုတွေစတင်ဖို့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပြီလို့လည်းပြောဆိုဝင်ကြီးဦးတောင်ထွန်းကဆွေးနွေးပွဲနှင်ကုန်မှာပြောဆိုသွားပါတယ်ရှင်။